သက်ကြီးဆောင်တဲ့ရက်ဖက်သုံးသင်းမောတွေကိုစီးရက်အတွက်သုံးဖို့လူကဒါတွေပါထည့်သွင်းပြီးတိဆောက်ရမယ်လို့တရုတ်အစိုးရကညွှန်ကြားလိုက်ပါတယ်။ဒါဟာနေမီပိုင်ဆိုင်မှုငင်းပွားနေတဲ့အရှင်းနဲ့တောင်းအာရှပင်လယ်ပြင်တွေမှာတရုတ်ကသူတို့ပိုင်ဆိုင်မှုတွေစူးစမ်းနေတာနဲ့တရုတ်စစ်တပ်ရဲ့ရေကြောင်းဆိုင်ရာချက်ထွင်မှုစူးစမ်းနေမှုတွေအတွက်အချိန်နှင့်ရမှာအထောက်ကူတွေရစေမယ်လို့အကြေခတ်တွေကသုံးသပ်ပါတယ်။တရုတ်အစိုးရကသူ့ရဲ့အရက်ဖက်ကမ်းရိုးတန်းဆောင်စစ်သင်းမောတွေကိုကမ္ဘာတဝန်းအကြီးမားဆုံးအနေထားရအောင်တိုးချဲ့ရမှာနေမီပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်တွေသူ့ပိုင်ဆိုင်မှုပြတဲ့အနေနဲ့လက်နဲ့တက်ဆင်မထားတဲ့သင်္ဘောတွေတုံးခဲ့တယ်လို့ဒီနှစ်ဆန်းထုတ်ပြန်တဲ့ American ရေတပ်ထောက်လိုင်းအစီရင်ခံစာမှာဖော်ပြပါတယ်။ဒါကြောင့်လည်းဒီသင်္ဘောတွေကိုအကဲခတ်သုံးသပ်သူတွေကတရုတ်ရဲ့ဒုတိယရေတပ်လို့ခေါ်ကြပါတယ်။စစ်ဖြစ်ချိန်မှာတရုတ်ရေတပ်အတွက်သုံးနိုင်ဖို့နောက်ထပ်ဆောက်လုပ်မဲ့သင်္ဘောတွေကိုအရင်ရေတပ်သင်္ဘောအဖြစ်သုံးနိုင်အောင်ဆောက်လုပ်ဖို့လိုအပ်တယ်လို့အမျိုးသားစီးရေးဆိုင်ရာလမ်းညွှန်ချက်အသေးတွေကိုတရုတ်စစ်ဝါကအတည်ပြုခဲ့ကြောင်းပြီးခဲ့တဲ့သတင်းပတ်မှာပဲတရုတ်စစ်ဝါသတင်းတွေမှာဖော်ပြပါတယ်။